ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစည်ဖြစ်တဲ့နိုင်ငံကုစားပြုမှုရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂစီစစ်ရွေးချယ်ရေးကော်မတီကထပ်မံဆိုင်းငံ့လိုက်တဲ့အတွက်ကြောင့်မလို့တမန်ကြီးဦးကျော်မိုးတွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာကုစည်ဖြစ်ဆက်ရှိနေဦးမှာဖြစ်ပါတယ်။ကုလသမဂ္ဂထူထောင်ညီလာခံရဲ့နိုင်ငံအသီးသီးကုစည်ရွေးချယ်ရေးအဖွဲ့ Credential ကော်မတီကဒသမလ6ရက်နေ့စီဝေးကျင်းပခဲ့တဲ့နေရာမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေကုစားပြုမှုအရေးကိုဆိုင်းငံ့ထားဖို့အတွက်ကုလသမဂ္ဂကော်မတီရဲ့ဥက္ကဋ္ဌဖြစ်သူကအဆိုပြုခဲ့တာဖြစ်ပြီးတော့မဲခွဲခြင်းမရှိဘဲနဲ့အတည်ပြုခဲ့ပါတယ်။98ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကိုကုစားပြုဖို့တင်သွင်းချက်နှစ်ခုရရှိခဲ့တဲ့အကြောင်းကုလသမဂ္ဂကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နယူးယောက်မြို့မှာရုပ်ဆက်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေက2023ဩဂတ်လ16ရက်နေ့မှာတင်သွင်းခဲ့တယ်လို့ပဲနောက်တစ်ခုတော့မြန်မာနိုင်ငံရဲ့ဥက္ကဋ္ဌဌာနကဩဂတ်လ16ရက်နေ့မှာပဲတင်သွင်းခဲ့တဲ့အကြောင်းဖော်ပြပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုကုစားပြုမဲ့သူရွေးချယ်ဖို့အရေးကိုကုလစီစီရေးကော်မတီကဆိုင်းငံ့လိုက်တာကြောင့်မလို့လက်ရှိရာထူးနေရာမှာတာမတ်ကြီးဦးကျော်မိုးထွန်းကလည်းဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ရွေးချယ်ရေးဆုံးဖြတ်ချက်ကိုယနေ့2022ခုနှစ်တုန်းကလည်းရှင်းဆိုင်ခဲ့ပါတယ်။ဦးကျော်မိုးထွန်းက2020ခုနှစ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ယူခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဖြစ်ပြီး2021ခုနှစ်မှာကျင်းပတဲ့ကုလသမဂ္ဂထူထောင်ညီလာခံမှာဒီအာဏာသိမ်းစစ်ကောင်စီကိုသူ့အနေနဲ့ကုစားမပြုကြောင်းမေးခွန်းပြောဆိုခဲ့သူဖြစ်ပါတယ်ခင်ဗျာ။